အိန္ဒိယနိုင်ငံမြောက်ပိုင်းဂျမ္မူနဲ့ကက်ရှမီးယားဒေသမှာရိုဟင်ဂျာဒုက္ခသည်တွေဓာစင်နဲ့ချီပြီးအဖမ်းခံရပြီးတော့အဲ့ဒီတဲကနှစ်ဦးကိုမြန်မာပြည်ကိုပြန်ပို့ခဲ့တဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေအကြမ်းမှာစိုးရင်ကြောက်ရွံ့မှုတွေဖြစ်နေတယ်လို့ဒုက္ခသည်ရေးဆောင်ရဲ့သူများကပြောဆိုပါတယ်။ပြီးခဲ့တဲ့လတဲကရိုဟင်ဂျာ 2,300 လောက်ဟာအဖမ်းခံရမှာနဲ့မြန်မာပြည်ကိုပြန်ပို့ခံရမှာစိုးရင်တဲ့အတွက်ဂျမ္မူဒေသကနေထွက်ပြေးခဲ့တယ်လို့ဒုက္ခသည်ရေးဆောင်ရဲ့အဖွဲ့တွေကပြောဆိုပါတယ်။တချို့ဒုက္ခသည်တွေကဘင်္ဂလားဒေ့ရှ်ကိုပြန်သွားကြသလိုတချို့ကတော့အိန္ဒိယရဲ့အခြားနေရာတွေမှာပုန်းခိုနေကြတယ်လို့ဆိုပါတယ်။ကုလသမဂ္ဂကထုတ်ပြန်ထားတဲ့ဒုက္ခသည်ကတ်တွေရှိပေမဲ့လည်းအဖမ်းခံရကြောင်းနဲ့ရိုဟင်ဂျာဒုက္ခသည်တွေဟာမြန်မာပြည်ကိုပြန်ပို့မှာအလွန်စိုးရိမ်နေကြတယ်လို့ဒုက္ခသည်တခုဖြစ်တဲ့နိုရာမိုဟာမက်က VOA ကိုပြောဆိုခဲ့ပါတယ်။အိန္ဒိယကနေဘင်္ဂလားဒေ့ရှ်ကိုပြန်လာတဲ့ရိုဟင်ဂျာဒုက္ခသည်အရေးအတွက်တိုးလာနေပြီးလွန်ခဲ့တဲ့ရက်သက်တပတ်တွေအတွင်းမှာဒုက္ခသည်တထောင်လောက်ကဘင်္ဂလားဒေ့ရှ်ကောက်ဆက်စ်ဘဇားဘက်ကိုပြန်လာကြတယ်လို့နိုရာမိုဟာမက်ကပြောဆိုခဲ့ပါတယ်။